နေ့အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6ນາမိနစ်30မှ8ນາအထိ16မီတာကီလိုဟတ်0653ညာညာပိုင်း9နိုင့်မှ9နိုင့်မိနစ်30အထိ19မီတာကီလိုဟတ်0953ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အဓိကအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ကံတာကျန်းမာနေမှာလူမှုဘဝစင်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours, I'll break and remember.
ဒေါက်တာရှင်များရှင်ဒီစင်ထက်တဲ့စီးပင်းများကဏ္ဍမှာဂေါ်ဘီတို့ရဲ့အကြောင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်ဂေါ်ဘီတို့ရဲ့အသုံးဝင်တဲ့အစိပ်ပိုင်းတွေကတော့အရွက်ပဲဖြစ်ပါတယ်ရှင်ဂေါ်ဘီတို့ကနေပြီးတော့ဆေးပေါ်ဆက်ပုံဆေးတောက်ပုံဆင်းညွန်းလေးကိုဖော်ပြပေးချင်ပါတယ်ရှင်ဂေါ်ဘီတို့အရွက်ကိုရည်နဲ့ပြုတ်လိုက်မယ်ဆိုရင်ဂေါ်ဘီတို့ဆေးရည်ကိုရရှိပါတယ်ဂေါ်ဘီတို့ဆေးရည်ကိုတောက်ရည်ခွဲရဲ့တဝက်နဲ့တစ်နှစ်သုံးချိန်လောက်တောက်ပေးမယ်ဆိုရင်အဆိုင်ယောဂါဥနာယောဂါကြောက်တယ်ယောဂါအမျိုးမျိုးအသက်ရှူလမ်းကြောင်းမှာဖြစ်တတ်တဲ့ယောဂါအသံအိုးမှာဖြစ်တတ်တဲ့ဝေဒနာတွေကိုလည်းတက်တာပြောက်ကင်းစေပါတယ်ရှင်ဂေါ်ဘီတို့ဆေးရည်ကိုဖော်ပြခဲ့တဲ့ဆင်းညွန်လေးတိုင်းတောက်ပေးမယ်ဆိုရင်အသံဝင်နေတဲ့သူတွေလည်းအသံပြန်ထွက်စေပါတယ်ရှင်ဒူးကိုက်ဝေဒနာခံစားရတဲ့သူတွေဂေါ်ဘီရွက်ကိုဒူးမှအောင်ပေးမယ်ဆိုရင်ဒူးကိုက်တက်တာစေပါတယ်လို့ပြောကြရင်စီစဉ်ထက်တဲ့ဆေးပင်များကဏ္ဍမှာဂေါ်ဘီတို့ရဲ့ဆေးဘဲဝင်ပုံနဲ့အသုံးဝင်ပုံအကြောင်းကိုဖော်ပြပေးလိုက်ရပါတယ်ရှင်။ဒေါက်တာရှင်များရှင်။စီစဉ်ထက်တဲ့ဆေးပင်များကဏ္ဍမှာဂေါ်ဘီတို့ရဲ့ဆေးဘဲဝင်ပုံအကြောင်းကိုကြားသိခဲ့ရသလိုနောင်လာမယ့်အချိန်တွေမှာလည်းဘယ်လိုဆေးဘဲဝင်အပင်တွေရဲ့အကြောင်းကိုတင်ဆက်ပေးမလဲဆိုတာစောင့်မျှော်နားဆင်အားပေးကြပါဦးရှင
်။
တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမောင်ဆန်းမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို့
။ချစ်တော်တာရှင်ဓမ္မမိတ်ဆွေပေါင်းမင်္ဂလာနေ့တည်လေးဖြစ်ပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်နေ့ရက်စဉ်တိုင်းတရက်ပြီးတရက်ကြော်ဖြတ်လာတဲ့ခါမှာဆိုလို့ရှိရင်ဒါဒီနေ့ကျွန်တော်ရဲ့အသက်တာကဖခင်ကကျွန်တော်ကိုလစ်ဟင်းမှုမရှိအောင်မာစာနေတဲ့ဖရာသခင်ကိုယနေ့ကျွန်တော်အားလုံးကပဲလေတိုးဝင်ကြမယ်ချင့်ကပ်ကြမယ်ကိုးကွယ်ကြမယ်ယုံကြည်ကြမယ်ဆိုတဲ့ဆန္ဒနဲ့ဒီနေ့ကျွန်တော်ရဲ့အသက်တာကိုစတင်ကြရအောင် ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့မှာတို့ရှင်ရင်အဓိကပေးသွားခြင်းတဲ့တင်စကားကတော့ကိုတော်ကကောင်းမြတ်တော်မူတယ်ချစ်တော်မိတ်ဆွေဘုရားသခင်ကတကယ်ကောင်းမြတ်တော်မူတဲ့ဘုရားဖြစ်ပါတယ်ကျွန်တော်တို့ဘုံမှာနေတိုင်းဘုရားကောင်းမြတ်တယ်ဒါမှကမနေဘုရားသခင်ကနေရာတိုင်းမှာလည်းပဲကျွန်တော်တို့ဘုံမှာကောင်းမြတ်တယ်အချိန်တိုင်းအချိန်တိုင်းမှာလည်းပဲကျွန်တော်တို့ဘုံမှာဘုရားကကောင်းမြတ်ခဲ့တယ်နော်အဲ့ဒီကောင်းမြတ်ခဲ့တဲ့ဘုရားရဲ့ကောင်းချီးမင်္ဂလာတွေဘုရားရဲ့ကျေးဇူးတော်တွေကတော့ရှင်ယနေ့ကျွန်တော်ဘုံမှာပြည့်စုံလျက်ရှိတယ်နော်အဲ့ဒီပြည့်စုံလျက်ရှိတဲ့ကောင်းချီးတွေကိုဘယ်သူခံစားရလဲဆိုတော့ချစ်တော်မိတ်ဆွေကျွန်တော်လည်းခံစားရတယ်သင်လည်းခံစားနေရတယ်သင်မိသားစုခံစားနေရတယ်သင်ရဲ့တိုင်းဝိုင်းတွေခံစားနေရတယ်ဒါကြောင့်ဒီကောင်းချီးမင်္ဂလာတွေကကျွန်တော်တို့အသက်တာမှာဝယ်လို့မရတဲ့ကောင်းချီးမင်္ဂလာတွေဖြစ်တယ်ဘုရားသခင်ကကျွန်တော်တို့ကိုအခမဲ့ပေးခဲ့တယ်ဘုရားသခင်ကကျွန်တော်တို့အားလုံးပေါ်မှာတိတ်ချစ်တယ်သူ့ကိုမကိုးကွယ်တဲ့သူတွေပေါ်မှာလည်းဘုရားကဒီကောင်းချီးတွေကိုသုံးလောင်းချပေးနေတယ်ဒီနေ့ကျွန်တော်တို့ချစ်တော်မိတ်ဆွေများအားလုံးနေနဲ့ကျွန်တော်တို့နေနဲ့အသက်တာမှာတို့ရှင်လောကမှာဖျားအပေါင်းများများစွာကျွန်တော်ကိုးကွယ်နေကြတယ်ဒါပေမဲ့ချစ်တော်မိတ်ဆွေသင်ကိုခရုစိုက်တော်မူတဲ့ဖျားကခရစ်တော်ယေရှုဖျားကောင်းကင်အထက်ရမှာရှိတဲ့ဖျားအဲ့ဒီဖျားသခင်ကလွှဲရင်အခြားသောဖျားတွေကသင်ကိုဘက်ဒူးမှာဘယ်ဖျားမှာခရုမစိုက်နိုင်ပါဘူးဒါကြောင့်ကျွန်တော်တို့ကအသက်တာမှာတို့ရှင်ရွေးချယ်ဖို့ရန်အတွက်ကကျွန်တော်တို့ကိုနေရစင်တိုင်းကွဲကဆောက်ရှောက်ခဲ့တဲ့ဖျားကျွန်တော်တို့ရဲ့အသက်ကိုတောင်မှလုံးဝလုံးဝတန်ဖိုးထားတယ်ဖေယား။နော်ကျွန်တော်လူသားတွေတယောက်ပြီးတယောက်တွေရဲ့အသက်တွေကိုတန်ဖိုးထားပြီးတော့လကွာကားလိုက်မှမှာအသေးခံပြီးတော့ကျွန်တော်ကအသက်ကိုအသက်နဲ့လဲထန်လုပ်ပြီးတော့ရွေးနှုတ်ခဲ့တယ်ဖေယား။အဲ့ဒီဖေယားသခင်မှလွဲပြီးတော့ယနေ့ကျွန်တော်တို့ကိုဘယ်ဖေယားမှကောင်းကြီးတွေမပေးနိုင်ဘူး။ဘယ်ဖေယားကမှကျွန်တော်တို့ကိုကောင်းရာသုခရီလာအောင်လည်းပဲလုံးမပေးနိုင်ပါဘူး။ဒါဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ဖေယားသခင်ကကျွန်တော်ပေါ်မှာတို့ရှင်တကယ်ပဲကောင်းမြတ်တော်မူတဲ့ဘုရားဖြစ်ပါတယ်။နော်။နေတိုင်းနေရာတိုင်းအချိန်တိုင်းမှာကျွန်တော်ကိုကဘုရားသခင်ကလုံးဝကောင်းမြတ်ခဲ့တယ်။အဲ့ဒီကောင်းမြတ်ခဲ့တဲ့ဘုရားသခင်ရဲ့စုကျေးဇူးတွေကိုယနေ့ကျွန်တော်အားလုံးကရရှိခံစားနေရတဲ့သူတွေဖြစ်တဲ့အတွက်ကြောင့်ကျွန်တော်အသက်တာမှာတို့ရှင်ကောင်းမြတ်တော်မူတဲ့ဘုရားသခင်ကိုရွေးပြီးတော့ကိုးကွယ်စိတ်ကပ်ပြီးတော့ဘုရားနဲ့တူဘုရားဘက်မှာတစ္ဆာရှိပြီးတော့အသက်တာမှာရှက်တည်ဖို့ရန်အတွက်အရန်ကြီးကြည့်ပါတယ်။ဒါကြောင့်စာလကျမ်းခန်းကြီး135အငယ်3မှာတို့ရှင်ထာဝရဘုရားသည်ကောင်းမြတ်တော်မူသောကြောင့်ထာဝရဘုရားကိုချီးမွမ်းကြလော။နော်။ဒီနေ့ဘာလဲဘုရားကဗလဲထာဝရဘုရားဖြစ်တယ်။ထာဝရဘုရားကကောင်းမြတ်တော်မူတဲ့ဘုရားဖြစ်တဲ့အတွက်ကြောင့်အဲ့ဒီဘုရားကိုပဲချီးမွမ်းရမယ်တဲ့။နော်။အခြားသောဘုရားကိုချီးမွမ်းဖို့ရန်အတွက်တမန်ကျမ်းစာကဘုရားရဲ့နှုတ်ကပတ်တော်ကမတိုက်တွန်းထားဘူး။ဘာကြောင့်သူသားလည်းရင်ကောင်းမြတ်တော်မူတဲ့ဘုရားဖြစ်တယ်။သူသားလည်းရင်အထွတ်ထိပ်ဖြစ်တဲ့ဘုရားဖြစ်တယ်။သူတရားလည်းရင်တကိုးရှင်ဘုရားဖြစ်တယ်။အဲတို့ကြောင့်ဒီတကိုးတော်ရှင်ဘုရားသခင်ကထာဝရဘုရားဖြစ်တယ်။အစအလယ်ဆုံးရာသပံတည်ရှိတော်မူတဲ့ဘုရား။မပြောင်းမလဲမတိမ်မယိမ့်တည်ရှိတဲ့ဘုရား။ဒီနေ့ကျွန်တော်တို့ကဆိုရှင်နေရာတွေပြောင်းလဲနေကြတယ်။အချိန်တွေပြောင်းလဲနေကြတယ်။ဒါကြောင့်မကပဲကျွန်တော်ရဲ့နိုင်မိနေစက္ကန့်တွေပြောင်းလဲနေကြတယ်။နေတိုင်းနေတိုင်းကျွန်တော်ရဲ့တက်တာမှာဆိုရှင်ပြောင်းလဲခြင်းရှိခဲ့။ဒါကြောင့်ပြောင်းလဲလို့ပဲယခုနေဟောင်းကြီးကကုန်ဆုံးခဲ့ပြီ။ယခုနေ့တည်းပြန်လဲပြီးတော့ပြောင်းလဲရောက်ရှိလာပြန်ပြီနေ့တည်းမှာလည်းပဲတရက်ပြီးတရက်ကအသည့်တင်တဲ့ဘုရားကပြောင်းလဲပေးနေတယ်။ဒါကြောင့်ဒီနေ့ချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့လောကမှာဆိုရှင်အရာခသိန်းကပြောင်းလဲနေပြီမဲ့လည်းပဲမပြောင်းမလဲတည်ရှိတဲ့အရာကထာဝရဘုရားရှင်ရဲ့ကြီးမားတဲ့မေတ္တာတော်ပဲ။ဘုရားသခင်ရဲ့ကြီးမားတဲ့မေတ္တာတော်ကကျွန်တော်တို့ဘောမှာဘုရားသခင်ကမပြောင်းမလဲတည်ရှိနေတယ်။ယနေ့မနေ့နောင်ကာလပြောင်းလဲခြင်းမရှိတဲ့ဘုရားကအထံရမှာရှိတဲ့ဘုရားရှင်ယေရှုခရစ်တော်ပဲဖြစ်တယ်။အဲ့ဒီဘုရားကိုယနေ့ကျွန်တော်တို့ရှင်ကိုးကွယ်ချဖို့ရန်အတွက်ကကျွန်တော်တို့တာဝန်ဖြစ်တယ်။နော်ကျွန်တော်တို့ရဲ့တာဝန်ဖြစ်တယ်။သူ့ကိုပဲယုံကြည်ဖို့ရန်အတွက်ကလည်းကျွန်တော်တို့တာဝန်ပဲဖြစ်တယ်။ဒါကြောင့်ဘုရားကိုယုံမှဘုရားကိုကိုးကွယ်မှဘုရားကိုစိတ်ကပ်မှအဲ့ဒီသက်ရှင်တော်မူတဲ့ထာဝရရှင်ဘုရားသခင်ကကျွန်တော်တို့ကိုလိုလီစင်းမရှိအောင်ကောင်းချီးပေးနိုင်မှာဖြစ်တယ်။ကျွန်တော်ရဲ့အသက်တာမှာဆိုရှင်အပယ်လားမဲ့ရာကနေမှကောင်းရာသူကတိလာအောင်လှူဆောင်ပေးနိုင်မှာဖြစ်တယ်။ဒီနေ့ကျွန်တော်ကမကိုးကွယ်မစိတ်ကပ်ဘူးမယုံကြည်ဘူးဆိုရင်တော့ကျွန်တော်ရဲ့အသက်တာကတော့ရှင်အဲ့ဒီဖခင်ကပို့ဆောင်စေပို့ဆောင်ခြင်းပေမဲ့လည်းပဲကောင်းတဲ့ဘက်ကိုဆွဲခေါ်ခြင်းနေပေမဲ့လည်းကျွန်တော်ကလက်မခံတဲ့အတွက်ကြောင့်ကျွန်တော်တို့ကတော့ရှင်အပယ်ကိုလားရမယ့်အခြေအနေမျိုးရောက်ရှိနေလိမ့်မယ်။ဒါကြောင့်ချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုလို့ရှင်ထရားထာဝရရှင်ဘုရားသခင်မနေ့ရက်နေ့နောင်ကာလမပြောင်းလဲတဲ့ဘုရားအဲ့ဒီဘုရားသခင်ကကောင်းမြတ်တော်မူတဲ့အတွက်ကြောင့်အဲ့ဒီထာဝရဘုရားရှင်ကိုပဲကျွန်တော်ဘာလို့ရမလဲချီးမွမ်းချရမယ်ကိုးကွယ်ရမယ်စီကတ်ချရမှာဖြစ်တယ်ဒီနေ့လောကမှာရှိတဲ့ပုရုသင်လူသားလို့သင်ဟာလူသားရယ်လို့ဖြစ်နေတဲ့ခါမှာယခုသင်ဟာအသက်ရှိထင်ရှားလူတယောက်အနေနဲ့ဖြစ်နေတဲ့ခါမှာ လူဖြစ်တဲ့ခါမှာအဲ့ဒီလူကဘသူ့ကိုကိုးကွယ်ရမလဲအသက်ရှင်တော်မူတဲ့ဘုရားထာဝရရှင်ဘုရားအဲ့ဒီဘုရားသခင်ကတကယ်ကောင်းမြတ်တော်မူတဲ့ဘုရားဖြစ်တဲ့အတွက်ကြောင့်အဲ့ဒီဘုရားကိုပဲကိုးကွယ်ရမှာဖြစ်တယ်အဲ့ဒီဘုရားကိုပဲချီးမွမ်းကြရမယ်အဲ့ဒီဘုရားကိုပဲစိတ်ကပ်ကြရမယ်ဒီနေ့ချက်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားကပဲပြောတယ်ငါမတပါအခြားသောဘုရားမရှိဘူးဒီနေ့ကျွန်တော်ကဘုရားသခင်ကသူနဲ့တူတဲ့ဘုရားဘယ်ဘုရားမှမရှိဘူးလောကမှာဖျားတွေအများကြီးရှိတယ်ဒါပေမဲ့အဲ့ဒီဖျားတွေကတမှုထူချာအားလုံးတူချင်းတူနိုင်မယ်ဒါပေမဲ့တမှုထူချာပြီးတော့မတူတော့တူမတူအောင်လုံးဝအန်တူလို့မရတဲ့ဖျားကဖျားရှင်ယေရှုခရစ်တော်ဖျားအထက်ရမှာရှိတဲ့ထာဝရရှင်ဖျားဖြစ်ပါတယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီမှာတော့ရှင်ဆာလန်ကျမ်းအခန်းကြီး118အငယ်34မှာဒီနေ့ဖျားသခင်ကကျွန်တော်တို့ကိုနေ့ရက်စဉ်တိုင်းပေါ်မှာကောင်းမြတ်တယ်ကျွန်တော်ပေါ်မှာဆိုရှင်တကယ်ချင်းမြတ်တဲ့အတွက်ကြောင့်ဒီကနေ့ထိတိုင်အောင်ဘုရားသခင်ပြင်ဆင်မောမှန်ပေးတဲ့နေ့ရက်သိမှာဆိုရှင်ပြန်လဲအသက်ရှင်ခွင့်ရတာဒါကဆိုရှင်ဒီနေ့ဘုရားသခင်ကကျွန်တော်ကိုနေ့ရက်တိုင်းနေ့ရက်တိုင်းမှာဘုရားကပြင်ဆင်ပေးတယ်ဒီနေ့လည်းပဲဘုရားသခင်သင်ကိုမှန်ကန်တဲ့နေ့ရက်သစ်ကိုဘုရားကပြင်ဆင်ပေးတယ်ဘုရားသခင်ကကောင်းမြတ်တဲ့အသက်တော်ရာတွေနဲ့သင်ကိုမောမှန်ပေးနေတာဖြစ်တယ်အဲ့တို့ကြောင့်ဆာလံဆရာကဘာပြောထားလဲဆိုတော့ဆာလကျမ်းခန်းကြီး118အငယ်ပိုင်းငယ်34မှာဤနေ့ရက်သည်ထာဝရဘုရားစီရင်တော်စီရင်တော်မူသောနေ့ရက်ဖြစ်၍ယနေ့ဝမ်းမြောက်ရှင်လန်းကြကုန်အံဒီနေ့เนาะဘုရားသခင်နှစ်သိမ့်မင်္ဂလာမြတ်ကျွန်တော်ပေးခဲ့တယ်ဒီနေ့ရက်ခါဆိုရှင်ဒီနေ့နေ့ရက်သစ်သင်ကိုပြန်လဲပြီးတော့တခါမှမမြင်ဆမ်းဘူးတဲ့နေ့ရက်သစ်တခါမှမမြင်ဘူးတဲ့မတွေ့ဘူးတဲ့နေ့ရက်သစ်အဲ့ဒီနေ့ရက်သစ်ကိုဘယ်သူကပြင်ဆင်ပေးလဲထာဝရဘုရားရှင်ပြင်ဆင်ပေးတဲ့အတွက်ကြောင့်ဒါဒီနေ့ကျွန်တော်ကထာဝရဘုရားရှင်ပြင်ဆင်ပေးတဲ့နေ့ရက်မှာကျွန်တော်ဘာလုပ်ရမလဲစိတ်နှလုံးရှင်လန်းယနေ့ရှင်လန်းဝမ်းမြောက်ကြကုန်အံအရောက်တန်းရောက်တိုက်ဘာလုပ်ရမလဲဝမ်းမြောက်ကြရမယ်ဘုရားပေးတဲ့နေ့မြတ်မှာကျွန်တော်ကဆိုရှင်မိုင်တွေးပြီးတော့ငေးမောပြီးတော့တွေးဝေနေဖို့မဟုတ်ဘူးဒီနေ့ရက်ကဘုရားသခင်ကျွန်တော်အတွက်ပြင်ဆင်ပေးတယ်ဒီနေ့ရက်ကျွန်တော်မမြင်ဘူးတဲ့နေ့ရက်တွေဘုရားပေးတယ်ကျွန်တော်အသက်မရှူရလောက်တဲ့ဒီနေ့အသက်ရှူခွင့်ပြန်လဲပေးတဲ့ဒီနေ့ရက်တွေမှာဘုရားကိုကျေးဇူးတင်တယ်ဘုရားတကယ်ကောင်းမြတ်ပါလားเนาะကျွန်တော်မမြည်စမ်းဘူးတဲ့အသက်တွေကိုဘုရားကပေးနေပါလားနာယီတွေကိုနာယီသစ်တွေဘုရားပေးတယ်စကန်သစ်တွေပေးတယ်မိနစ်သစ်တွေပေးတယ်အချိန်သစ်တွေပေးတယ်နေရာသစ်တွေဘုရားပေးနေပါလားဒါကြောင့်ဘုရားသခင်ကကျွန်တော်တို့ကိုနေရတိုင်းနေရတိုင်းမိုးမှန်ပေးတဲ့ဘုရားရဲ့ကောင်းမြတ်ခြင်းအသက်တော်ကောင်းချီးမင်္ဂလာတွေနဲ့ကျွန်တော်အားလုံးကဒီနေ့ပါဆိုချင်ဘာလို့ရမလဲယနေ့ဝမ်းမြောက်ရှင်လန်းကြပါရိုးရိုးမဟုတ်ဘူးเนาะဝမ်းမြောက်ပြီးတော့ရှင်လန်းနေရမယ်ချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်ဘုရားရဲ့သားသမီးတွေကတကားတဲ့စိတ်တော်ကားတွေနဲ့ညှိုးငယ်ပြီးတော့တိမ်ငယ်နေဖို့အချိန်မဟုတ်တော့ဘူးဘုရားနဲ့တူအမြဲတမ်းဝင့်လျော်တဲ့သူတွေဖြစ်ပြီးတော့တကယ်ပဲဘုရားပေးတဲ့နေ့ရက်တိုင်းမှာကျွန်တော်အားလုံးကရှင်လန်းဝမ်းမြောက်စွာခံယူပြီးတော့ဘုရားရဲ့ကုန်းနာမတွေကိုကျွန်တော်အားလုံးတကယ်ပဲချီးမွမ်းဖို့ဖြစ်တယ်ဘုရားသခင်ကကျွန်တော်တို့ကိုနေ့တိုင်းဘုရားကဆိုရှင်ကူညီမဆရတယ်ကူညီပေးနေတယ်ကျွန်တော်ကအကူညီမဲ့တဲ့သူတွေမဟုတ်ဘူးချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်ကတော့ရှင်အကူညီမဲ့နေတယ်ကျွန်တော်အားငယ်နေဖို့မဟုတ်တော့ဘူးကျွန်တော်တို့ကိုကူညီတဲ့သူဘယ်သူရှိလဲထာဝရရှင်ဘုရားရှိတယ်အဲ့ဒီထာဝရရှင်ဘုရားသခင်ကကျွန်တော်တို့ကိုမျက်ချင်မပြတ်စောင့်ကြည့်တော်မူပြီးတော့ကျွန်တော်တို့ရဲ့အခက်ခဲတွေကိုလည်းပဲကူညီဆောင်မပေးနေတဲ့ဘုရားဖြစ်တဲ့အခါမှာကျွန်တော်တို့ကတော့ရှင်နေ့ရက်စဉ်တိုင်းအကူညီမဲ့တဲ့မှာမပါဘဲနဲ့ကူညီမှုအပြည့်ဝနဲ့ကျွန်တော်တို့ကိုဖေးမှပြီးတော့ထောင်းမှပြီးတော့ကျွန်တော်ကိုလမ်းပြပို့ဆောင်ပေးနေတဲ့ဘုရားသခင်ကိုကျွန်တော်အားလုံးဘာလို့မလဲကိုးကွယ်ကြမယ်ကိုတော်ခါတကယ်ကောင်းမြတ်တော်မူတဲ့ဘုရားဖြစ်တယ်ဒါကြောင့်ကိုတော်သားရင်ကျွန်တော်ဘုရားကိုတော်ကိုကျွန်တော်စိတ်ကတာတကယ်ကျွန်တော်အတွက်တကယ်ဝမ်းမြောက်လှပါတယ်ကိုတော်ဘုရားသားလင်အကျွန်ုပ်ဘုရားကိုတော်ကိုဒီနေ့ကစားပြီးတော့ကျွန်တော်စိတ်နှလုံးကျွင်းမယ်ကိုးစားမယ်ရှုံးချမယ်ဆိုတဲ့ဆန္ဒဘယ်နဲ့ရောက်စိတ်ဆန္ဒဆုံးဖြတ်ချက်ချနိုင်ကြမလဲချစ်တော်မိတ်ဆွေပေါင်းတို့ဖိတ်ခေါ်ခြင်းပါတယ်ကျွန်တော်အားလုံးကနေ့ရက်သစ်နှစ်သစ်မှာဆိုလို့ရှိရင်ဟိုတုန်းကလို့ကျွန်တော်မရှာမဖွေမမီခိုခဲ့တဲ့အရာတွေအားလုံးကိုဖေးဖယ်လိုက်တော့ဒီနေ့ကျွန်တော်အားလုံးကရှာဖွေပါစစ်မှန်တဲ့ဘုရားကိုတွေ့အောင်ရှာပါဘုရားကမလဲတွေ့နိုင်သည့်ကာလ၌ရှာပါတဲ့နော်တွေ့နိုင်သည့်ကာလ၌ကျွန်တော်ရှာဖွေမတွေ့နိုင်တဲ့ချိန်ကာလမှာကျွန်တော်တေမရှာဖို့ဆိုတာမဖြစ်နိုင်တော့ဘူးချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်တွေ့နိုင်သည့်ကာလမှာကျွန်တော်အားလုံးပဲလေထာဝရဘုရားကိုရှာပါထာဝရဘုရားကိုရှာတွေ့ပြီးတော့ထာဝရဘုရားကိုတကယ်ပဲမိမိရဲ့ကဲတင်ပါရှင်ဘုရားသခင်နေတဲ့ကျွန်တော်အားလုံးကမိမိရဲ့ဖန်ဆင်းရှင်ဘုရားဖြစ်တဲ့တခါမှာတို့ရှင်ကျွန်တော်လူတိုင်းလူတိုင်းကကျွန်တော်ဘာလို့ရမလဲအသက်ရှိတဲ့တတော်ဝါတွေဖြစ်နေတဲ့ခါမှာ ျွန်တော်အသက်ရှိစဉ်ကာလမှာဘုရားရဲ့ကုန်းတော်ကိုကျွန်တော်အားလုံးကနေရစင်တိုင်းချီးမွမ်းခြင်းမှုပြုပြီးတော့ရွှင်လန်းဝမ်းမြောက်စွာနဲ့ကိုတော်ပေးတဲ့ကောင်းချီးတွေကိုခံယူပြီးတော့ကျွန်တော်ကခုချင်းကိုတော်ကိုပြန်လဲပြီးတော့ယေရှုတုပ်ပြန်နိုင်ကြတဲ့ချစ်တော်မိတ်ဆွေဓမ္မမိတ်ဆွေများအသီးသီးဖြစ်နိုင်ကြပါစေချစ်တော်မိတ်ဆွေပေါင်းတို့ဒါဒီနေ့ကျွန်တော်ရဲ့အသက်တာမှာလို့ရှိရင်အဓိကအားပေးချင်တာကိုတော်ဘုရားကကောင်းမြတ်တော်မူတယ်ဒီနေ့ပဲတင့်ကိုကောင်းမြတ်မှာမဟုတ်ဘူးမနေ့ပြန်လဲတင့်ပေါ်မှာဘုရားကောင်းမြတ်အောင်မယ်လာမယ့်အနာဂတ်တရှောင်းလုံးကိုဘုရားကတင့်ပေါ်မှာကောင်းမြတ်မယ်ဘုရားဖြစ်တယ်အတိတ်တုန်းကလည်းပဲဘုရားတင့်ကိုပေါ်မှာကောင်းမြတ်ခဲ့ပြီးသွားပြီဒီအနာဂတ်မှာလည်းပဲဆက်လက်ပြီးတော့ဘုရားကတင့်ပေါ်မှာသို့ရှင်ကောင်းမြတ်တော်မူတဲ့ဘုရားဖြစ်တဲ့အတွက်ကြောင့်အဲ့ဒီကောင်းမြတ်တော်မူတဲ့ဘုရားသခင်ရဲ့ဂုဏ်ကျေးဇူးတော်ကိုဒီနေ့ပါတော့မလဲချီးမွမ်းကြပါထာဝရဘုရားသည်ကောင်းမြတ်တော်မူသောကြောင့်ထာဝရဘုရားကိုချီးမွမ်းပါမယ်ဆိုပြီးတော့ဒီနေ့ကျွန်တော်အားလုံးကဆိုရှင်လုံးဝလုံးဝစိတ်လုံးကျွင်းမဲ့နဲ့ပြောဆိုပြီးတော့တကယ်ပဲစိတ်ရောကိုပါဘုရားရဲ့ကုန်းတော်ကိုချီးမွမ်းနိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုနေနေကုန်းချုပ်လိုက်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပါဘုရားကောင်းကြီးချပေးပါစေခိတ္တကနာဆုတောင်းကြပါစို့အထကောင်းငယ်ပေါ်၌တရှိမွန်ထာဝရရှင်ပါဘုရားကိုယ်တော်ဒီမနေ့ယနေ့နောက်ကာလပြောင်းလဲခြင်းမရှိအမြဲတည်ရှိတော်မူတဲ့ဘုရားဖြစ်ပါတယ်။ထာဝရရှင်ဘုရားကိုသားမျိုးတို့ဒီအားလုံးတွေ့အောင်ရှာပြီးတဲ့ကာလကိုတော်ဒီကောင်းမြတ်တော်မူသောဘုရားဖြစ်တဲ့ခါမှာကိုရောရဲ့ကောင်းမြတ်ခြင်းကိုနေတိုင်းသားမျိုးတို့ခံစားနေရတဲ့ကောင်းချီးမွမ်းလာတဲ့သူနေတိုင်းကိုရှင်ဘုရားရဲ့ပေးတဲ့အသစ်သောကောင်းချီးမွမ်းလာတဲ့ကိုခံစားရတဲ့ခါမှာသားမီးပေါင်းတို့ဒီစိတ်နှလုံးသားရှင်လန်းဝမ်းမြောက်စွာနဲ့တကယ်ပဲစိတ်ရောကိုပါကိုရောရှင်ဘုရားကိုချီးမွမ်းရည်တွက်နေတဲ့သားမီးများကိုယ်တော်ဘုရားကိုတန်တန်တတအဖြစ်တကယ်ပဲကိုရှင်ဘုရားရဲ့ကိုရိုနာမတော်ကိုချီးမွမ်းနိုင်ကြတဲ့သားသမီးများအသီးသီးဖြစ်ဖို့ရန်အရောက်စီတိုင်းရောက်စီတိုင်းပေါ်မှာယနေ့မှစ၍သားမျိုးရဲ့အသက်တာတလျှောက်လုံးကိုမားစားခဲ့တဲ့ဘုရားအတိတ်ပြည့်စုံပန်းအနာဂတ်တိုင်အောင်သားမျိုးတို့ကိုအမြဲတမ်းပဲရှေ့ရှုပြီးတော့ပို့ဆောင်ကောင်းချီးပေးတဲ့ဘုရားဤဘုရားသခင်ဒီတကယ်ကောင်းမြတ်တော်မူသောဘုရားဖြစ်တဲ့အတွက်ကြောင့်သားမီးပေါင်းတို့ဒီစိတ်နှလုံးချွတ်မဲ့ကိုရိုဘုရားကိုရှာဖွေပြီးတော့ကိုယ်တော်ကိုတွေ့သည့်ဒီတိုင်အောင်ရှာဖွေပြီးတော့အသက်တာမှာလို့ရှင်ကိုရိုနေတူစိတ်ကချင်းအပြင်ကိုရိုရှင်ပြရဲ့ကိုရိုနာမတော်ကိုဆင်တဲ့ဖြင့်ချီးမွမ်းရွတ်နိုင်ကြတဲ့သာသမီတည်တည်ဖြစ်ဖို့ရန်မာဆာ၍ကောင်းချီးပြုတော်မူကြောင်းမြတ်တော်တော်ယေရှုရဲ့နာမတော်ကိုမြစ်ပြုပြီးဆုတောင်းပါれဖာဗျာအာမင
်မျောလင်းခြင်းတံမြောပိုင်းအစီအစဉ်ကိုဆက်လက်တင်လွှင့်နေပါတယ်ခင်ဗျာတောရရှင်ကလေးတို့ရေကလေးတို့ဝิญဉ်ခွန်အားတိုးပွားပြီးအသည့်အလိန်မှာဉာဏ်ပညာကြွယ်ဝဖို့တမန်ကျမ်းစာပုံမြင်အားဖြင့်ဆုံးမတုန်တင်ပုံကိုနာတော်သားဆင်ရမယ့်အချိန်ရောက်လာပါပြီ
။လှုပ်လို့ချင်းမြန်မာအသံလွင့်အစီအစဉ်ကိုမျော်လင့်ဆောင်စားနာတော်တာဆင်နေကြတဲ့တူလေးတူမလေးတို့အားလုံးကျမ်းမာပျော်ရွှင်တဲ့ဒုက္ခအပေါင်းနဲ့ပြေဝကြပါစေလို့ဆန္ဒပြုဆုတောင်းလိုက်ပါရယ်ကွယ်တူလေးတူမလေးတို့ရေဒီနေ့ဒေါ်လေးလလပြောပြမယ်မှတ်သားဖွယ်ရာပုံပြင်လေးကတော့တမချန်းစာတော်မြတ်ထဲမှာပါရှိတဲ့မေ့မရတဲ့ညတညဆိုတဲ့ပုံပြင်လေးပေါ့ကွယ်တူလေးတူမလေးတို့ရေလွန်ခဲ့တဲ့နှစ်ပေါင်းများစွာကအင်မတန်မှခန္ဓာကြီးကျယ်တဲ့ယေရုရှလင်မြို့ကြီးတစ်မြို့မှာလူတွေရှုပ်ရှက်ခတ်လို့နေတဲ့ကွယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်တုန်းကပဋ္ဌခါပွဲတော်ဆိုတာရှိတယ်ကွပဋ္ဌခါပွဲတော်အတွက်လူတွေစုယုံရောက်လာလို့ပေါ့အဲ့ဒီအချိန်မှာယေရှုဆိုတဲ့ပုဂ္ဂိုလ်ကြီးနဲ့သူ့ရဲ့တပည့်တွေဟာလည်းပဋ္ဌခါပွဲတော်အတွက်ပြင်ဆင်နေကြတာပေါ့ကွတပည့်တော်တွေကသူတို့ရဲ့သခင်ယေရှုကိုကိုတော်ပဋ္ဌခါပွဲစားတော့ဖို့ဘယ်မှာသွားပြီးပြင်ဆင်ရမှာလဲလို့မေးကြတာပေါ့ဒီလိုမေးတဲ့အခါမှာယေရှုရှင်ကပေတရုနဲ့ယောဟန်တို့နှစ်ဦးကိုခိုင်းလိုက်တယ်။ဘယ်လိုခိုင်းလိုက်လဲဆိုတော့ပေတရုနဲ့ယောဟန်တို့သင်တို့မြို့ထဲကိုသွားကြ။ရေအိုးကိုသယ်ဆောင်လာတဲ့လူကိုတွေ့လိုက်မယ်။အဲ့ဒီလူနောက်ကိုလိုက်ပြီးသူဝင်တဲ့အိမ်ကိုဝင်ကြ။ပြီးတော့ငါနဲ့ငါရဲ့တပည့်တွေအတူတူပဋ္ဌခါပွဲကိုစားရမယ့်အခန်းကဘယ်မှာရှိတယ်လဲလို့ကျွန်တော်တို့ဆရာကမေးတယ်လို့အင်ရှင်ကိုပြောပါ။အဲ့ဒီလူကအစင်သင့်ပြင်ဆင်ထားတဲ့အထက်ခန်းကြီးတစ်ခန်းကိုပြလိုက်မယ်။အဲ့ဒီအခန်းမှာငါတို့အတွက်ပြင်ဆင်ကြပါလို့ပြောလိုက်တဲ့ကွယ်။တပည့်တော်တွေလည်းယေရှုခိုင်းတဲ့အတိုင်းသွားကြတဲ့။အဲ့ဒီခေတ်ကအဲ့ဒီအရာဒေသမှာအိမ်တွင်းသောက်သုံးရီကိုရေတွင်းမှာတည်ယူရတယ်ကွယ်။တပည့်တော်တွေလည်းယောက်ျားတူရေသေးလာတာကိုတွေ့တဲ့အခါ သူတို့အတွက်သိပ်ပြီးထူးဆန်းနေတဲ့ကွယ်။ဘာကြောင့်လဲဆိုရင်အဲ့ဒီအရက်ကရေခတ်တဲ့အလုပ်ကိုအမျိုးသမီးတွေသာလုပ်လို့ရှိတာကိုဒါပေမဲ့ယေရှုရှင်မိန့်တော်မူတဲ့အတိုင်းရေသေးလာတဲ့လူကိုတွေ့ကြတယ်။အဲ့ဒီလူနောက်ကိုလိုက်ကြတဲ့အတွက်ယေရှုရှင်ပြောတဲ့အတိုင်းအခန်းကိုတွေ့ရတာပေါ့။ညအချိန်ရောက်တဲ့အခါမှာယေရှုရှင်နဲ့သူရဲ့တပည့်တော်၁၂ယောက်နဲ့အခန်းမှာဆုံကြတာပေါ့။ယေရှုရှင်ဟာသူရဲ့တပည့်တွေကိုတန်ရုံးစင်ရှိတယ်။ဒါကြောင့်သူတို့အတွက်အမြဲစဉ်းစားနေတာပေါ့ကွယ်။ယေရှုရှင်ရဲ့လောကသားတွေအတွက်အသက်စတေးခံရမယ့်အချိန်ကြာရောက်နေပါပြီ။တပည့်တော်တွေအခက်အခဲနဲ့တွေ့ရတော့မယ်ဆိုတာသိတော့စိတ်မကောင်းဘူးပေါ့ကွယ်။ယေရှုရဲ့မျက်နာပေါ်မှာပေါ်လွင်နေတဲ့သောကကိုတွေ့ရပေမဲ့သူတို့ကိုယ်တိုင်ကတော့တခြားဟာစိတ်ပူနေကြတယ်။ဘယ်လိုတွေးနေကြလဲဆိုတော့ယေရှုရှင်ဟာအချိန်ကြာရောက်လာရင်ဘယင်ဖြစ်လာမှာပဲလို့သူတို့ထင်ကြတယ်။ဘဲသူကိုများယေရှုရှင်ကအရေးပါအရာရောက်ဆုံးဆိုပြီးရွေးချယ်ပါမလဲဆိုပြီးတယောက်နဲ့တယောက်မလို့တမာတွေဖြစ်နေကြတဲ့ကွယ်ဒူလေးဒူမာလေးတို့ရေပတ္တခါပွဲစားဖို့အထက်ခန်းကြီးထဲမှာထိုင်နေကြတဲ့အခါမှာယူဒက်စကာယုတ်ဟာယေရှုရဲ့လက်ဝဲဘက်မှာထိုင်တယ်ယောဟန်ကယေရှုရှင်ရဲ့လက်ရဘက်မှာထိုင်တယ်အားလုံးထိုင်ပြီးစောင့်နေကြတယ်ခါတိုင်းတော့စားပွဲမစခင်အစီကံကဧည့်သည်တွေကိုခြေဆေးပေးရတယ်အင်မတန်မှနိုင်ကြတယ်လို့ယူဆကြတာပေါ့အခုအစည်းကမရှိပါဘူးတယောက်ယောက်ကထဆေးစီချင်ကြတာပေါ့တယောက်မှမလုပ်ဘူးယေရှုကလည်းတိတ်တိတ်ဆိတ်ဆိတ်စောင့်နေတဲ့ကွယ်နောက်ဆုံးတော့ယေရှုရှင်ကိုယ်တိုင်စကားတခုမှမပြောဘဲထပြီးတပည့်တစ်ထဲကိုခါမှချီလိုက်ပြီးရေကိုအိမ်တုံးမှထည့်တယ်တပည့်တော်တွေရဲ့ခြေထောက်ကိုရေဆေးဖို့စလိုက်တဲ့ကွယ်အဲ့ဒီအခါမှာယူဒက်စကာယုတ်ရဲ့ခြေထောက်ကိုပထမဆုံးစဆေးတော်တာပဲတဲ့ကွယ်။တူလေးတူမလေးတို့ရေယေရှုရှင်ကယူဒရဲ့ခြေထောက်ကိုဆေးတဲ့အခါမှာယူဒက်စကာယုတ်ကသူ့ရဲ့စိတ်ထဲမှာယေရှုဟာဘုရင်မဟုတ်ဘူး။ဘယ်ဘုရင်မှခြေဆေးတဲ့လုပ်ငန်းကိုမလုပ်ဘူးလို့တလွယ်စိတ်ကူးတွေးထင်လိုက်တာပေါ့။တခါတည်းယူဒက်စကာယုတ်ဟာသူ့ရဲ့ယုတ်မာတဲ့အကြံစီကိုဆက်လုပ်ဖို့ဆုံးဖြတ်လိုက်တဲ့ကွယ်။ဒီလိုနဲ့အဲ့ဒီညနေမတိုင်ခင်နှစ်ကြိမ်တိုင်တိုင်ယူဒက်စကာယုတ်ဟာလူအကြီးအကဲတွေနဲ့ယေရှုရှင်ကိုအနံ့ဖို့စီစဉ်နေတဲ့ကွယ်။သူ့ရဲ့စိတ်ကူးကိုယေရှုရှင်ကတော့အားလုံးကိုသိပြီးဖြစ်ပေမဲ့ဆက်ပြီးတော့ခြေကိုဆေးပေးရုံမကယူဒက်စကာယုတ်ကိုကျင်နာခြင်းချစ်ချင်းအပြည့်အဝနဲ့ဆက်ဆံတဲ့ကွယ်။နောက်တော့ပေတရုဟာဒီအခြေအနေကိုကြည့်ပြီးရှက်လာတဲ့ကွယ်။ခြေဆေးတဲ့အလုပ်ကိုသူမလုပ်မိလို့စိတ်မကောင်းဖြစ်နေမိတာပေါ့ယေရှုကသူ့ရဲ့ခြေထောက်ကိုဆေးဖို့လှုပ်တဲ့အခါမှာပေတရုကကြပြားကြရနဲ့ဟာသခင်ကျွန်တော်ခြေထောက်ကိုဆေးမလို့လားကျွန်တော်ခြေထောက်ကိုတော့မဆေးပါနဲ့သခင်ရဲ့လို့ပြောတဲ့အခါမှာယေရှုရှင်ကငါပြုတ်လှုပ်တဲ့အမှုကိုနားမလည်နိုင်ပါဘူးသင်ရဲ့ခြေကိုငါမဆေးရရင်သင်ဟာငါနဲ့မဆက်ဆံရလို့ပြောတဲ့ကွယ်ဒါနဲ့ပေတရုကအိုးကိုယ်တော်ဒါဆိုရင်ကျွန်တော်ရဲ့လက်ကိုဖြစ်ဖြစ်ဥကောင်းကိုဖြစ်ဖြစ်ဆေးပါခြေထောက်ကိုတော့မဆေးပါနဲ့လို့ပြောတဲ့ကွယ်ယေရှုရှင်ကရေချိုးပြီးတဲ့လူဆိုတာခြေဆေးရုံကလွဲရင်ဘယ်နေရာမှဆေးเสียမလိုဘူးလို့ပြန်ပြောတာပေါ့နောက်ပြီးယေရှုရှင်ကငါဟာသခင်လည်းဖြစ်အရှင်ဖျားလည်းဖြစ်ပေမဲ့သင်တို့ရဲ့ခြေကိုဆေးသေးလို့ရှိရင်သင်တို့လည်းအချင်းချင်းရဲ့ခြေကိုဆေးကြရမယ်လို့ပြောတဲ့ကွယ်ခြေဆေးခြင်းကြောင့်ခရိယန်တွေအောင်းမေ့နိုင်တဲ့အချက်၃ချက်ကတော့ယေရှုရှင်ကအပြစ်ကိုဆေးကြောပေးတယ်၊နှိမ့်ချခြင်းရှိရမယ်၊ပွဲတော်မင်္ဂလာဝင်ဖို့ခရိယန်စိတ်ဓာတ်ရရှိရမယ်ဆိုတဲ့အချက်တွေကိုသတိရရမယ်ပေါ့ကွယ်။ဒူလေးဒူမလေးတို့ရေတပည့်တော်တို့နဲ့ယေရှုရှင်တို့ဟာငြိမ်ငြိမ်သက်သက်နဲ့စားတောက်နေကြတာပေါ့။နောက်ပြီးယေရှုကငါနဲ့အတူစားတောက်တဲ့သင်တို့အထက်ကတစုံတယောက်ကငါ့ကိုအံ့နာလိမ့်မယ်လို့ပြောတဲ့အခါမှာဘယ်သူလဲသခင်ဘယ်သူလဲကျွန်တော်လားကျွန်တော်လားဆိုပြီးတယောက်နောက်တယောက်မေးကြတာပေါ့ကွယ်နောက်ဆုံးတော့ယူဒကသခင်ကျွန်တော်လားလို့မေးလိုက်တဲ့အခါယေရှုကဟုတ်တယ်လို့ပြောလိုက်တာနဲ့သူ့ကိုယ်သူမလုံတော့ပဲငါရဲ့အကြံစီတွေတော့ပေါ်ကုန်ပြီဆိုပြီးတော့အမောင်ထဲမှာပြေးထွက်သွားတဲ့ကွယ်သူမထွက်ခင်မှာလဲယေရှုက ယူဒာတင်ပြုတ်လို့ရမယ်အမှုကိုအလင်းမြန်လုပ်ပါလို့ပြောလိုက်တဲ့တပည့်တော်တွေကယေရှုရှင်ဘာကိုဆိုလိုမှမသိကြဘူးတဲ့ကွယ်အဲ့ဒီနေ့ညဟာတပည့်တော်တွေနဲ့ယေရှုရှင်နောက်ဆုံးညစာစားတဲ့ညဖြစ်တဲ့အတွက်မေ့မြန်နိုင်တဲ့ညတညဖြစ်ခဲ့ရတာပေါ့ကွယ်ဒူလေးဒူမလေးတို့ရေအမောင်ထဲကိုပြေးထွက်သွားတဲ့ယူဒက်ရှ်ကာယုဟာယေရှုရှင်ကိုအနှံတဲ့သူပေါ့ကွယ်နောက်ဆုံးသူယေရှုရှင်ကိုပြုတ်လုတဲ့အလုပ်ဟာမှားမှန်တိတော့ယူကျုံမရဖြစ်ပြီးသူ့ကိုယ်သူဇွဲကြူးချတေသွားတော့တာပဲတဲ့ကွယ်ဒူလေးဒူမလေးတို့လည်းအလုပ်တစ်ခုခုကိုလုပ်လို့ရှိရင်အမှားအမှန်စဉ်းစားဝေဖန်ဆုံးဖြတ်နိုင်ကြပါစေလို့ဒေါ်လေးလှလှဆုတောင်းလိုက်ပါတယ်ကွယ်ဒူလေးဒူမလေးတို့အားလုံးဒီနေ့တမချန်းစာပုံပြင်ကန်တာမှာမေ့မရတဲ့ညတညာဆိုတဲ့ပုံပြင်ကိုနာတော်တာဆ
ုတောင်းရှင်များရှင
်ရွှေလန်း
ကျမတို့ရဲ့ဓာတ်ဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခါရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တူတူကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းဒီနေ့တင့်ကြမာရဲ့ရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်။တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါလေ။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွယ်နိုင်ပါတယ်
။ဒေါက်တာရှင်များရှင်ညောင်လင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 176ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963 986 176တို့ဆက်သွယ်မြင်မြင်နိုင်ပါတယ်ရှင်
။တွဋ္ဌရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကို나တော့တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ Jesus တင်ပါတယ်ခင်ဗျာ။